မြန်မာနိုင်ငံရဲ့ပြည်ပြောင်းပြောင်းလဲရေးလုပ်ငန်းတွေအပေါ်အမေရိကန်နိုင်ငံရဲ့ထောက်ပံ့မှုတွေနဲ့ပတ်သက်ပြီးတော့ပြောပြပေးမှာဖြစ်ပါတယ်မြန်မာနိုင်ငံတွင်းကပြည်ပြောင်းလဲရေးလုပ်ငန်းတွေပို့ပြီးတော့အားကောင်းလာမှုနဲ့အစိုးရအုပ်ချုပ်မှုအပါအဝင်အရက်ဖတ်လူမှုအဖွဲ့အစည်းတွေရဲ့စွန့်ရည်မြင့်တက်လာဖို့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့အကူအညီအထောက်အပံ့တွေပေးသွားဖို့ရှိနေပါတယ်မြန်မာနိုင်ငံတွင်လက်ရှိပြည်ပြင်ပြောင်းလဲရေးလုပ်ငန်းတွေမှာစိန်ခေါ်ချက်တွေရှိနေပြီးတော့အဲ့ဒီအထည်အောက်ခြေပိုင်းမှာပြည်ပြင်ပြောင်းလဲရေးအတွက်လိုအပ်ချက်တွေရှိနေတယ်လို့လည်းအမေရိကန်တာဝန်ရှိသူတွေကယူဆကြပါတယ်အကြောင်းဆောင်ကတော့ကိုသားညုံဦးကတင်ဆက်ပေးမှာဖြစ်ပါတယ်ရှင
်မြန်မာနိုင်ငံမှာဒီလာမယ့်2015ရွေးကောက်ပွဲလွတ်လပ်မျှတဖို့အပြင်ပြည်ပြင်ပြောင်းလဲရေးလုပ်ငန်းတွေပို့ပြီးတော့ခိုင်မာအားကောင်းလာဖို့နဲ့တခြားတစ်ဖက်မှာဒီတိုင်းပြည်တွင်းကစီးပွားရေးလူမှုရေးလူမှုအကျပ်တဲတွေကိုဖြည့်ရှင်းကူညီနိုင်ဖို့အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံကိုအထောက်ပံ့တွေပေးသွားဖို့ပြင်ဆင်ထားတယ်လို့အမေရိကန်တာဝန်ရှိသူတွေကပြောသွားတာပါ။မနေ့ကဒီအမေရိကန်အောက်လွှတ်တော်မှာလုပ်တဲ့2014ခုနှစ်အတွက်အရှေ့အာရှရေးရာအသုံးစိတ်ဆိုင်ရာကြားနာပွဲပြုလုပ်ရမှာအမေရိကန်ပြည်ထောင်စုရဲ့အရှေ့အာရှနဲ့ဒီပစိဖိတ်ဆိုင်ရာယာယီလက်ထောက်နိုင်ငံရေးဝန်ကြီးဂျိုးဆက်ယွန်းနဲ့အမေရိကန်ပြည်ထောင်စုရဲ့ဒီနိုင်ငံတကာအကူအညီပေးရေးအဖွဲ့ USAID ရဲ့အာရှဒေသဆိုင်ရာလက်ထောက်အချုပ်အခြာမှု Nisha Biswarut ထွက်ဆိုသွားကြတာပါ။ဒီထဲမှာမြန်မာနိုင်ငံနဲ့ပတ်သက်လို့အကူအညီပေးရေးကိစ္စတွေကိုလည်းဖြည့်ရှင်းချက်ပေးသွားကြတာဖြစ်ပါတယ်။မြန်မာနိုင်ငံတွင်းကပြည်ပြင်ပြောင်းလဲမှုတွေကိုအဓိကထားပြီးတော့အကူအညီတွေပေးသွားမှာဖြစ်တယ်လို့ယာယီလက်ထောက်နိုင်ငံရေးဝန်ကြီးဂျိုးဆက်ယွန်းကပြောပါတယ
်။ The United States is supporting a historic political and economic transition through targeted assistance to
မြန်မာနိုင်ငံတွင်းကသမိုင်းဝင်နိုင်ငံရေးနဲ့စီးပွားရေးအတွင်းကူးပြောင်းမှုတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့ထောက်ခံအားပေးနေပါတယ်။တရားဥပဒေစိုးမိုးရေးလူ့ခွင့်ရေးလေးစားလိုက်နာမှုရှိလာရေးလူပွဲစီအားကောင်းခိုင်မာလာရေးမြမပြည်သူတွေအတွက်ပွင့်လင်းမြင်သာပြီးတာဝန်ခံမှုရှိတဲ့အစိုးရအုပ်ချုပ်မှုဖြစ်လာစေအတွက်အဓိကထားရည်ရွယ်ပြီးကူညီဆောင်ရွက်နေပါတယ်
။အရှပစိဖိတ်ဒေသအတွင်းဒီမိုကရေစီဖွံ့ဖြိုးတိုးတက်လာရေးအတွက်ဆိုတဲ့ခေါင်းစဉ်အောက်မှာမြန်မာနိုင်ငံတဲကဒီနိုင်ငံရေးစီးပွားရေးပြည်ပြင်ပြောင်းလဲမှုတွေကိုအထောက်အကူပေးရေးကိစ္စကိုအဓိကအလေးပေးဆောင်ရွက်သွားမယ်လို့မစ္စတာယွန်းကပြောပါတယ်။နိုင်ငံခြားရေးဌာနရဲ့ဒီအရှိအာရှဒေသအတွက်ပြီးခဲ့တဲ့2012ဘဏ္ဍာရေးအသုံးစရိတ်ထက်အခုဒီ2014ခုနှစ်အသုံးစရိတ်မှာ 9.1 ရာခိုင်နှုန်းလွှတ်တော်ကိုတိုးမြင့်ပြီးတော့တောင်းခံထားပါတယ်။ USAID က Miss Biswal ကတော့လက်ရှိအပြောင်းလဲမှာထိပ်ပိုင်းမှာဒီနိုင်ငံရေးအရာပိုင်းပြတ်ချက်ရှိရှိနဲ့ဆောင်ရွက်တာကိုတွေ့ရပေမဲ့အောက်ခြေပိုင်းမှာလိုအပ်ချက်တွေရှိနေတာမို့လို့ဒီအတွက်လိုအပ်တယ်လို့မျိုးအမေရိကန်ဘက်ကအကူအညီတွေပေးဖို့လိုမယ်လို့မြင်ပါတယ
်။ So one of the remaining challenges though is that while there is tremendous political will at the top
ကျန်နေတဲ့အဓိကကြတဲ့စိန်ခေါ်ချက်တစ်ခုကတော့ထိပ်ပိုင်းမှာအပြောင်းလဲအတွက်စိတ်ဆန္ဒပြင်းပြပြီးတော့လုံနိုင်စွမ်းရည်တွေလည်းရှိနေပေမဲ့လို့အောက်ခြေပိုင်းမှာတော်တော်လေးကိုပြဿနာတစ်စုံတစ်ရာရှိနေသေးတာပါဒီအခြေအနေတွေကိုစောင့်ကြည့်ပြီးတော့လုံနိုင်စွမ်းရည်တွေကိုမြင့်တင်ပေးဖို့လိုပါတ
ယ် USAID အနေနဲ့အကူအညီတွေပေးဖို့တုံ့သက်စဉ်းစားတဲ့နေရာမှာသမ္မတဥပမာရဲ့ဒီရန်ကုန်ရောက်တုန်းမြန်မာနိုင်ငံဆိုင်ရာပြောကြားချက်မူဝါဒကိုအခြေခံပြီးတော့ဆောင်ရွက်သွားမယ်လို့သူကပြောပါတယ်ဒီနေရာမှာတော့ဒီအစိုးရအုပ်ချုပ်ရေးပိုင်းဆိုင်ရာကိုရောအောက်ခြေလူမှုအဖွဲ့အစည်းတွေနဲ့နိုင်ငံရေးပါတီတွေကိုပါအကူအညီပေးနိုင်ဖို့အတွက်ပြင်ဆင်နေတယ်လို့ Miss Biswal ကပြောပါတယ
်။ So when the president went to Burma in November, he announced a partnership for democracy, peace and prosperity.
ဒီကနေ့နိုဝင်ဘာလသမ္မတဥပမာမြန်မာပြည်သွားတော့ကမြန်မာနိုင်ငံနဲ့ American ပြည်အောင်စုကြားမှာဒီမိုကရေစီရဲ့ငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်မှုတွေအတွက်လက်တွဲဆောင်ရွက်မယ်ဆိုပြီးတော့ကြေညာခဲ့ပါတယ်။ဒီမူဝါဒကိုအခြေခံပြီးတော့ကျွန်တော်တို့ဆောင်ရွက်နေတာပါ။အဲ့ဒီအတွက်ဒီမြန်မာနိုင်ငံဘက်ကနိုင်ငံရေးအရာစိတ်ပိုင်းဖြတ်မှုတွေနဲ့အတူပြုပြင်ပြောင်းလဲမှုလုပ်ငန်းစဉ်တွေလုပ်ဖို့လိုပါတယ်။ဒီအတွက်လုံနိုင်စွမ်းရည်တွေရှိလာဖို့အမေရိကန်ပြည်အစုဘက်ကနေပြီးတော့ဤပညာဆိုင်ရာအကူအညီတွေလည်းပေးပါတယ်။အရေးကြီးတဲ့အစိုးရအုပ်ချုပ်မှုပိုင်းကလုံနိုင်စွမ်းရည်တွေမြင့်တက်လာဖို့ကူညီရုံတင်မဟုတ်ဘဲနဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့အစိုးရမဟုတ်တဲ့အသင်းပင်အဖွဲ့အစည်းတွေမှာစွမ်းရည်မြင့်တက်လာဖို့လည်းကူညီမှာပါ။ဒီအတွက်ကူညီဆောင်ရွက်သွားရမယ့်လုပ်ငန်းစဉ်တွေကိုချမှတ်ရေးဆွဲနေပါတယ်။ဒါကြောင့်မလို့လက်ရှိပြုပြင်ပြောင်းလဲရေးလုပ်ငန်းတွေကိုဘယ်လိုကူညီနိုင်မလဲ။စွမ်းရည်မြင့်လုပ်ငန်းတွေကိုဘယ်လိုလုပ်နိုင်မလဲဆိုတာကိုသုံးသပ်ပြင်ဆင်နေပါတယ်။နိုင်ငံရေးပါတီပဲဖြစ်ဖြစ်တရားရေးစနစ်နဲ့ဥပဒေစိုးမိုးမှုခိုင်မာအားကောင်းလာဖို့ပဲဖြစ်ဖြစ်နီးနာဆိုင်ရာအကူအညီတွေပေးသွားမှာပါ။
အမေရိကန်ပြောင်စုအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အခုလိုမျိုးအကူအညီတွေပေး၍တိုးမြင့်ဆောင်ရွက်ဖို့ရှိသလိုပဲတခြားတစ်ဖက်မှာလည်းစီးပွားရေးအရာပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်လာတယ်လို့လာပါတယ်။အမေရိကန်ပြောင်စုကရခိုင်မြန်မာနိုင်ငံပေါ်မှာအရေးယူတန်ခတ်ချက်အတော်များများကိုယာယီဆိုင်းငံ့ထားပြီးတော့အမေရိကန်ယင်းနှိမ့်ညွှန်နိုင်မှုတွေမြန်မာနိုင်ငံမှာလှုပ်ဖို့ကိုလည်းနိုင်ငံရေးဌာနကနေပြီးတော့ကမထလှုပ်ပေးတာတွေအတော်များများတွေ့ရပါတယ်။မြန်မာသမ္မတဦးသိန်းစင်ဟာဆိုရင်လည်းမကြာမီရပ်ပိုင်းအတွင်းမှာဝါရှင်တန် DC ကိုလာရောက်ဖို့ရှိပြီးတော့သမ္မတဦးဘာမာနဲ့တော့ဒီလာမယ့်တနင်္လာနေ့မှာတွေ့ဆုံမှာဖြစ်ပါတယ်။အဲ့ဒီခီးစဉ်အတွက်မှာလည်းနိုင်ငံပူးပေါင်းဆောင်ရွက်မှုတွေအထူးသဖြင့်တော့ဒီစီးပွားရေးအရာလက်တွဲဆောင်ရွက်နိုင်မယ့်အခွင့်အလမ်းတွေကိုဆွေးနွေးကြလိမ့်မယ်လို့မျှော်လင့်ရပါတယ်ခင်ဗျာ။